အခုနောက်ပိုင်းမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲဥပဒေတွေကိုချိုးဖောက်မှုများလာတယ်ဆိုတာဘယ်လိုအချက်တွေကိုရည်ရွယ်ပြီးတော့ပြောတာပါလဲခင်ဗျ။အ
ဲအခုနောက်ပိုင်းမှာကျွန်တော်တို့ဟိုလိုင်းသားရာတို့ဘာလို့ပတ်ဒီမှာခရင်ပေါ့ဗျာ။ကွန်ကရစ်လမ်းကြီးခင်းနေပေါ့နော်။အဲကွန်ကရစ်လမ်းကြီးခင်းနေတဲ့နေရာမှာအဲ့ဒီလမ်းနေရာနေပြီးတော့ပါတီဝင်အဖြစ်ကြီးနေအောင်ဝင်နိုင်တဲ့လမ်းကြီးကိုခင်းပေးတယ်ပေါ့နော်။ဒါမဲ့တကယ်ချင်းပေးနေတဲ့ဘူကြီးရံပုံမူကြီးကစံဆိုင်စုရေးပါတီရဲ့သက်သမ်းပုံကြီးလေ။နိုင်ငံတော်ရဲ့ဘူကြီးနဲ့ဒီမြို့တော်စီမံခန့်ခွဲမှုတွေနဲ့ချင်းတဲ့လမ်းတွေကိုသူတို့ကစံဆိုင်စုရေးပါတီဝင်မှချင်းပေးမယ်ဆိုတဲ့ပုံစံမျိုးကိုရှင်းသုံးလာတာကတော့ဒီပေါက်ပွဲကော်မတီဥပဒေတွေနဲ့မကိုက်ညီဘူးလို့ပြောလို့ရတာပေါ့ဗျာ။အဲ့ဒီအနေအထားတွေကလည်းအခုအချိန်အထိဆက်လက်ပြီးလုပ်နေတော့မယ်။ဒါတွေကိုရွေးကောက်ပွဲကော်မတီကနေပြီးတော့သတိပေးတဲ့ဒီလိုလုပ်ရမျိုးတွေမလုပ်သင့်ဘူးလို့ပြောတင်တယ်။အမရနီရွေးကောက်ပွဲကော်မရှင်အနေနဲ့2010ရွေးကောက်ပွဲကိုပြည်သူလူထုအမြင်မှာရောနိုင်ငံတကာအမြင်မှာရောလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲအဖြစ်ပုံပေါ်နိုင်မယ်ဆိုတာကိုသူတို့အနေနဲ့တတိပုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်။ဒီလိုမျိုးကြက်ခိုင်ဖွံ့ဖြိုးပါတီရဲ့ဒီလှုပ်ဆောင်ချက်တွေဟာအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာဝေဖန်ပြောဆိုတဲ့နေလဲတော်တော်များများကြားနေရတဲ့အခါလောလောဆယ်အထီးပေါ်လေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီလိုခွင့်ရချိုးဖောက်နေတဲ့ပါတီတွေကိုတတိပေးတာတို့အရေးယူဆောင်ရွက်တာတို့ရောတွေးရပြီလားခင်ဗျ။အ
ဲဒီအချိန်ကြီးတော့ကျွန်တော်တို့ဘောလေးကောက်ပေါ်ကော်မရှင်ကနေပြီးတတိပေးတာမျိုးပါညာမျိုးတွေကျွန်တော်တို့အခုချိန်ကြီးမတွေ့ရသေးပါဘူး။ဒါဆိုအဲ့လိုတတိပေးမှုမျိုးတွေအဲ့လိုစောင့်ရမှုမျိုးတွေလုပ်လာရင်ကော်မရှင်ကပါတီအသီးသီးကိုစာရီးပို့တတ်ပါလား။အခုချိန်ကြီးတော့တက်ခိုင်ကုလေးပါတီရဲ့စောင့်ရနေမှုတွေကိုကော်မရှင်ကဥပဒေနဲ့အညီဖြစ်နေတယ်လို့ပဲသူတို့သိနေကြလား။အမှန်မဟုတ်ရင်တက်ခိုင်ကုလေးပါတီဘောလို့မပြောရဲလို့ပဲဒီတိုင်းခွင့်ပြုထားတာလားဆိုတာကတော့ကျွန်တော်တို့စက်ပြီးစောင့်ကြည့်သွားမှာပါ။
တချို့နေရင်မှာဆိုရင်ပေါ့ဗျာဥပမာဒီအေယာဝတီတိုင်းကမြို့နယ်ကြေးရွာတချို့မှာဆိုရင်ဒီကြက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ကသဘောမကျတဲ့မြို့နယ်ကြေးရွာလူကြီးတွေကိုဖြုတ်ပစ်ပြီးတော့သူတို့အလိုကျသူတို့ပါတီစိတ်တိုင်းကျဒီလှုပ်ဆောင်ပေးနိုင်မဲ့ပုံကိုယ်တွေနဲ့အစားထိုးခန့်အပ်နေတယ်လို့ဒါဒေသခံတွေကကျွန်တော်တို့ကိုပြောတာရှိပါတယ်ဒီတိုင်းသာဆိုရင်ပေါ့လေဒီမြို့နယ်ကြေးရွာတွေမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီကဩဇာအရှိဆုံးအဖွဲ့ကြီးဖြစ်နေပါတယ်ဆိုတော့ခုတိုက်ဆက်သွားမယ်ဆိုရင်ဒီရွေးကောက်ပွဲကာလမှာတော့ဘယ်လိုအနေအထားမျိုးတွေဖြစ်လာနိုင်မယ်လို့ခန့်မှန်းမိပါတယ်ခင်ဗျာ
အဲ့ဒီဒီဟာဒီသားတွေမှာပေါ့နော်ရက်ွက်ဒီကြီးတွေပေါ့ဗျာဟိုနိုင်ငံတော်အိန္ဒိယနိုင်ငံချင်းကြီးကောင်တီအစင်းစင်းရဲ့ဒီဟာရက်ွက်ဒီကြီးတွေကိုဒီမျိုးနဲ့ဒီရက်ွက်ကိုဘယ်လောက်ရှာပေးရမလဲဆိုပြီးတော့အမွေငယ်တက္ကသိုလ်ကြီးပါတီကရှာခိုင်းနေရဆိုတော့အခြေအနေတွေရတယ်သူတို့ပါတီစုသွားမှုအဲ့လိုအမွေငယ်ရှာခိုင်းနေတဲ့ပုံစံမျိုးတွေကြောင့်သိနေရပါတော့ဆိုတော့ဒီအခြေအနေတွေကိုသိနေဆိုရင်လာမယ့်2010ကြီးကောင်တီကတက္ကသိုလ်ကြီးပါတီကဘယ်လိုလီးလာမယ်ဖြစ်ပြီးအနိုင်ရအောင်ကျူးလာမယ်ဆိုတော့တော်လည်းခဏလေးအခုချိန်ထဲအတွေ့အကြုံအဆောင်ရည်မှုတွေအပြည့်အစုံတွေမဲ့ဆိုအဲ့လိုမျိုးဖြစ်နေတယ်ကျွန်တော်တို့မြင်ရပါ
ဘူး။ဥပမာနိုင်ငံရေးပါတီတွေကဖြစ်စီပေါ်လေလူပုဂ္ဂိုလ်တဦးချင်းရဖြစ်စီဒီကြက်ခိုင်ဖူဖေးပါတီရဲ့ခွင့်ရေးချိုးဖောက်မှုတွေကိုတိုင်တော့မယ်ဆိုရင်တော့ကြက်ခိုင်ဖူဖေးပါတီရဲ့အကြီးအကဲဝန်ကြီးချုပ်ဖြစ်နေတဲ့အခါသူတို့မှလည်းတိုင်ဖို့ပြုဖို့ခက်ခဲတယ်အများကြီးရှိနေပါတယ်ခင်ဗျ။ဆိုတော့တခြားနီးလန်းတွေအရာပေါ့နော်ဘလူးနီးလန်းတွေနဲ့ဆောင်ရွက်သွားသင့်တယ်ဆိုတာရောဘလူးမြအကြံပေးခြင်းပါလဲခင်ဗျာ။
အဲ့အဲ့ဒီအခြေအနေကတော့ပေါ့ဗျာပြည်သူလူထုအနေနဲ့ရောနိုင်ငံရေးပါတီတွေအနေနဲ့ရောပေါ့ဗျာဒီလိုမတရားမှုတွေဖြစ်နေတယ်လို့ဥပဒေချိုးဖောက်မှုတွေပေါ်နေတယ်ဆိုရင်တော့ဥပဒေနဲ့အညီတင်ကြားတင်နေတိုင်ကြားတင်နေဒီလိုကိစ္စမျိုးတွေကိုလုပ်တင်ပါတယ်ဒါဒီအခြေအနေကိုလူထုစိတ်ထဲမှာအဆောင်တရားဖြစ်နေတယ်ဆိုတဲ့အခြေအနေကိုလည်းကျွန်တော်နားလည်ပါတယ်ဘာလို့နိုင်ငံရေးပါတီကနေသတ်တော်ကိုယ်စားလှယ်လောက်ကြီးအရေးကြီးခံတဲ့ပုံစံတွေတော့မှာတကယ်ဖက်ထိုင်ဆိုပြီးပါတီရဲ့တကယ်အမားကန်တောင်းတော်မူဝင်ကြီးတွေနဲ့ဆိတ်ကြိုက်ပေါ်လာမှာကိုတောက်တယ်ပေါ့ဗျာ။အားလုံးလည်းဒီပဲရင်းလို့သိတာမျိုးမှာဘောင်ဆန်းစုကြည်တော့ဒီလိုချင်းချင်းမျိုးတွေရင်ဆိုင်ကြရရင်ငါတို့ရောဒါမျိုးတွေရင်ဆိုင်မှုမဖြစ်နိုင်ဘူးလားလို့ကိုယ့်ရဲ့စိတ်တွေနဲ့တောက်နေတာမျိုးကြီးရှိတယ်။ဒါကကျွန်တော်တို့နိုင်ငံရေးပါတီဒီမှာတကယ်ကိုရင်ဆိုင်တွေ့နေရတဲ့အခက်အခဲတွေပါပဲ
။လေးလာသူတချို့ကဆိုရင်သူတစ်ဖြင့်တော့နေဒီမှာကြက်ခိုင်ဖွံ့ဖြိုးပါတီကရွေးကောက်ပွဲကာလမှာအင်အားသုံးပြီးတော့ဗောလေအတင်းအကျပ်သူတို့ပါတီကိုမဲထည့်ခိုင်းတာတွေပါတယ်ရှိလာနိုင်တယ်လို့ပြောတယ်။ဆိုတော့ကပြည်သူတွေကလည်းတကယ်တမ်းဒီလိုမျိုးချိတ်ချောက်ပြီးအကျပ်ခိုင်းလာမယ်ဆိုရင်ဒါထည့်ကိုထည့်ရမယ်သဘောရှိနေတဲ့အခါပြည်သူတွေကိုဗောလေဘယ်လိုများအကြံဉာဏ်များပေးကြင်ပါလဲ
။ပြည်သူလူစုတွေနဲ့ဗောလေစံခိုင်းစီရေးပါတီရဲ့ကြီးတဲ့ဒေသတွေမှာအခုလိုဆောင်ရွက်လာမှုတွေကိုထိတ်တိုက်ကျိုးမယ်ဆိုရင်ပြည်သူလူစုတွေရဲ့ဘဝရဲ့လုံခြုံရေးစာမျိုးကိုကျွန်တော်တို့နိုင်ငံရေးပါတီကလည်းကာဝေးပေးနိုင်အားနဲ့ပါ။အဲ့ဒီတွေပြည်သူလူစုအနေနဲ့တခါတူတူရေးပါတီရဲ့ဆောင်ရွက်လာတဲ့အခြေအနေတွေမတရားမှုတွေကိုသိရှိထားပြီးရွေးကောက်ပွဲကာလမှာမဲပေါင်းကိုမဲသွေးတဲ့အခ ခင်ဒီမှာကျူတင်မဲမျိုးမသေးပဲနဲ့ကိုယ်တိုင်ဒီမိုကရေစီအားစုအပြတ်သက်အနိုင်ရအောင်ယူပြီးတဲ့လှုပ်ရှားမှုပုံစံတစ်ခုအနေနဲ့ဒီမိုကရေစီအားစုကိုအပြတ်သက်တာမဲပြီးတဲ့ဆောင်ရွက်မှုတွေကိုဆောင်ရွက်တင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ်ဒီလိုလားဒီလိုလူကြီးအတွက်အကောင်းဆုံးဒီဖြစ်တော့ဘောကိုဖြတ်တန်းတဲ့နည်းလမ်းဖြစ်ပါတယ်
ဥပ္ပယမင်းသိန်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျေးဇူးတင်ပါ